ဂျပန်နိုင်ငံသားတွေကိုမြောက်ကိုရီးယားကပြန်မေးဆွဲခဲ့တာနဲ့ပတ်သက်ပြီးနှစ်နိုင်ငံဆွေးနွေးပွဲတွေဆက်ပြီးကျင်းပနေချိန်မှာပဲမြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့အရေးယူတန်းခတ်မှုတချို့ကိုဖြေလျှော့ပေးမယ်လို့ဂျပန်ဘက်ကပြောကြားလိုက်ပါတယ်။ဒါဟာပြန်မေးဆွဲဖမ်းဆီးတာခံနေရတဲ့ပြဿနာအတွက်ကောင်းမွန်ပြည့်စုံတဲ့ဖြေရှာနိုင်မှုစလုပ်တာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကကြေညာပရင်းနေမှာပြောကြားလိုက်တာပါ။ဒါပေမဲ့တန်းခတ်မှုတွေကဘယ်အချက်ကိုဖြေလျှော့ပေးမယ်ဆိုတာနဲ့ဘယ်ချိန်မှလှုပ်ဆောင်မယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့မပြောပါဘူး။ချမှတ်ထားတဲ့စုပေးတံပေးမှုရဂျပန်ဘက်ကချမှတ်ထားတဲ့ကန့်သက်တချို့ကိုရုတ်သိမ်းပေးမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဂျပန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးကာလမှာကာလကြာရှည်စွာအဓိကအဟန့်တားဖြစ်နေတဲ့ပြန်မေးဆွဲဖမ်းဆီးခေါ်ဆောင်မှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘေကျင်းကမြောက်ကိုရီးယားတန်ရုံမှာနှစ်နိုင်ငံညှိနှိုင်းရေးမှုတွေဒီသတင်းပတ်ထွက်မှာဆွေးနွေးနေကြတာပါ။ဂျပန်ယဉ်ကျေးမှုကိုသူတို့ဆောင်တောက်တွေကိုတင်ပေးဖို့အတွက်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းဂျပန်နိုင်ငံသား73ဦးကိုဖမ်းဆီးခေါ်ဆောင်ခဲ့တယ်လို့မြောက်ကိုရီးယားဘက်က2002ခုနှစ်တည်းမှာဝန်ခံခဲ့ပါတယ်။ဒီထက်က9ယောက်ကိုပြန်လွှတ်ပေးခဲ့ပြီးကြံအားလုံးသေဆုံးသွားပြီလို့ပြောကြားခဲ့ပေမဲ့အဖမ်းခံရတဲ့သူတဒါးဆင်းလောက်အနည်းဆုံးရှိမယ်လို့အများကတန်ကြားရှိနေကြတာပါ။